ဒီတက်ပါဝင်ရှိနေစေရခိုင်ပြည်နယ်ထဲမှာ1000နှစ်ကြီးတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စာတမ်းရေးခါနဲ့လူသားချင်းစာနာမှုကူညီပေးအရောက်ပေးနိုင်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာကြီးစင်တွေအဖွဲ့နဲ့ပြည်တွင်းကကူညီကယ်ဆယ်ရေးအဖွဲ့တွေကိုမပိတ်ပင်မဲနဲ့တွားခွင့်ပေးစီလိုတဲ့ဆိုပြီးတော့ရခိုင်လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်လက်တတော်မှာတော့ ွဲတွေဖြစ်နေတာကြောင့်ကျေးရွာတွေကထောင်ချီတဲ့ဒေသခံရခိုင်ပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဆစ်ဆောင်လာသူတွေထဲမှာတက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနာမကျန်းဖြစ်သူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးတော့နေရာချထားပေးပါတယ်။လက်တလုံးမှာတော့သူတို့အတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကိုကုလနိုင်ငံတကာကြက်ချင်းဤအဖွဲ့ ICRC အပါအဝင်လူမှုဝန်ထမ်းကွန်မြူနီကယ်ဆယ်ရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းကူညီပေးနေကြပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းအလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေအရကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာကွင်းပိတ်ပင်ကြောင်းရခိုင်ပြည်နယ်အစိုးရကကြေညာထားပါတယ်။ဒီလိုမျိုးနယ်မြေလုံခြုံရေးစီရေးအခြေအနေကြောင့်လို့ဆိုပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်နေသူတွေကိုတော့အရောက်သွားပြီးအကူအညီပေးနိုင်မှုစနစ်တကျစီစစ်ခွင့်ပြုတင်ပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ်။
ကိုတကယ်တမ်းဗတ်နိုင်ငံတက်ချင်တဲ့အဖွဲ့ရယ်ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောက်ကြမယ့်အဖွဲ့အစည်းများရယ်အစိုးရကြီးကဒီတိတ်နေတဲ့နန်းတွေကိုဖွင့်ရပါမယ်ဆိုရင်အဲဘုလို့ဆိုတော့ဒီစစ်တပ်ချင်းတွေဒီရင်းစစ်တပ်ချင်းတွေဆိုတာစစ်တပ်ချင်းတွေဒီမှာဆိုတော့ပြောကြလို့ကတကယ်တမ်းခံစားရတာကဒီအွန်ကောင်းမှာရှိတဲ့အခြေခံတူတူပဲဟိုတကယ်ယူတာဖြစ်နေတဲ့ဒီတူတူပဲရှင်အဲ့ဒီထဲမှာမှနေပြီးတော့တတိယကိုကလေးများအကြောင်းသားလူငယ်များတာဝန်ရှိခင်များဒီတွင်ဒီနည်းနဲ့တိတ်နေတဲ့အချင်းမျိုးကသိရမယ်တကယ်တမ်းနဲ့နေပြီးမှပြိမိနေလဲဆိုလို့ရှိရင်အဲ့တချင်မျိုးဝင်ရပါမယ်ဆိုတချင်မျိုးရဲ့အစိုးရရဲ့ဆိုလို့ရှိရင်ခုနကနေပြီးတော့ပံ့ပိုးပြီးနေတဲ့အဆက်ကြီးမျိုးကိုဒါအဟန့်သားမရှိဒါဖွင့်ပြရမှာဖြစ်ပါတယ်ဓမ္မတော်နေပြီးတော့အစည်းအဝေးနေရာတင်မှာနေပြီးတော့ပြည်သူများအတွက်အဲ့အခုတချင်နေပြီးတော့ဒီဒါချင်းဆိုင်ရာဒီထပ်ပိုင်းတွေပြောမှာဖြစ်ပါတယ်ဟိုဒီစစ်တာတော့စေးတာတော့ဒီလိုလုပ်နိုင်တယ်ဒါပေမဲ့ခွင့်ပြုတဲ့အရာတော့ခွင့်ပြုပါမယ
်။လမ်းဘက်ဆက်သွယ်မှုအခက်အခဲတွေကြောင့်တိုက်ပွဲတွေကြောင့်ပြိမိနေစေဒုက္ခသည်တွေစီလိုအပ်တဲ့စားနပ်ရိက္ခာတွေဆေးဝါးတွေအရောက်ပေးပို့နိုင်မှုလူမှုကူညီရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့တချို့နေရာတွေမှာတော့အုပ်ချုပ်ရေးဘက်ကခွင့်ပြုပေမဲ့နယ်မြေလုံခြုံရေးအရာတချို့နေရာတွေမှာတော့နယ်မြေကန်စစ်တပ်ရဲ့ပိတ်ပင်တားဆီးမှုတွေရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကရှင်းပြပါတယ
်။ခွင့်ပြုရင်တော့မှတို့တို့ကဒီကျဆက်ကနေပြီးတော့မှလူကြီးရဲ့ကြံပြပြီးတော့မှဒီလိုတော့ပြည်ပြတို့မရတော့ဘူး။အဲဒီစမတော်ရမယ်ဆက်လက်ပြီးပေါ်နေတာပြီးတော့မှတော်မင်းဟာဒီထပ်ပေါ်ပြီးတော့ဒီလိုပါဆီဆီရမင်းနေတယ်အဲဒီဟာလို့ခေါ်ပြောမှမင်းနေတယ်အများကြီးရှိတယ်ဒီလိုတည်းကအခုက66ကျော်နေပြီးမှကျွန်တော်တို့ကတော့66ကျော်နေပြီးအခုက
လက်တလောမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီပေးဖို့ကိုလည်းရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မတ်ထုမေကတိုက်တွန်းပါတယ်
။ဒါကြောင့်မလို့ပြည်သူတွေကိုတော့ဒီအခုစစ်တေးဆောင်ပြည်သူတွေကိုတော့အောက်ပေးဖို့အစမဆိုးပေါ့နော်။ဒါဒီဒုက္ခသည်တွေဒီလိုဒီကူညီနဲ့တော့မယ်၊ချစ်စိမ်းနဲ့တော့မယ်၊ဒီအခွင့်အရေးကိုမဆိုးတော့လိုအပ်တဲ့အချက်လက်တွေကိုဟိုတင်ချတစ်ချက်ပြင်ဆင်ပြီးတော့သူတွေကိုအကူအညီပေးတင်ပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ရသေးတော်ဘူးတီတော်ပုံနှကျိုးစားတဲ့ဒေသတွေနာကကြေးရွာတွေကခိုလိုလာသူပေါင်းကအခုဆိုရင်6000အထိရှိသွားပြီဖြစ်ပြီးသူတို့အတွက်ကူညီဆောင်ရှောက်ပေးနေပေမဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့တောက်သုံးရေးအရေးပေါ်လိုအပ်ချက်တွေကရှိနေတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်ရှင်။